အစ္စရေးကထိုးစစ်ဆင်နေတဲ့ဂါဇာကမ်းမြောင်ဒေသမှာဒေသခံတွေဟာဘုံကျဲခံထားတဲ့အဆောက်အုံပြက်တွေဒါမှမဟုတ်အီယာမအပျက်စီးအမိုက်ပုံကြီးတွေရဲ့ဘေးကယာယီတက်စခန်းတွေမှာနေထိုင်နေရကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောပြီးပိတ်ဆို့ဝန်းရံခံထားတဲ့အဲ့ဒီဒေသမှာအခြေအနေတွေကလက်သက်ခံနိုင်မွဲအခြေအနေမဟုတ်ဘူးလို့ပြစ်တင်ရှုံချလိုက်ပါတယ်။ဂါဇာအလယ်ပိုင်းမှာရောက်နေတဲ့ပါလက်စတိုင်းဒုက္ခသည်တွေကိုပံ့ပိုးပေးနေတဲ့ကုလသမဂ္ဂအေဂျင်စီဖြစ်တဲ့ UNRWA ကပြောရေးဆိုခွင့်ရှိသူအမျိုးသမီးလူးဝစ်ဝါတာရစ်ကဂါဇာကအလွန်ဆိုးဝါးနေတဲ့နေထိုင်မှုအခြေအနေတွေကိုထောက်ပြခဲ့ကဒါဟာလုံးဝကိုသီးခံနိုင်မွဲအခြေအနေမဟုတ်ဘူးလို့သတိပေးလိုက်တာပါ။ဂါဇာတဲကိုလောင်စာဆီတွေဘေးကင်းကင်းနဲ့တင်သွင်းပို့ဆောင်နိုင်ဖို့လဲသူကတောင်းဆိုခဲ့ပြီးလောင်စာဆီမရှိရင်အကူအညီပေးရလုပ်ငန်းစဉ်တွေတကယ့်ကိုထိခိုက်ရပ်တန့်နေမှာဖြစ်ကြောင်းပြောပါတယ်။လက်ရှိမှာကိုအဆိုးဆုံးဖြစ်နေပြီးလာမယ့်ရက်တွေမှာဒီတဲ့ပို့ဆိုးရွားသွားဖို့ရှိတယ်လို့ဆိုကာ Waterish ကဒီကိစ္စဟာတန်တရားဖြစ်ဖွယ်မရှိဘဲအဆိုးဝါးဆုံးအခြေအနေဖြစ်နိုင်တယ်လို့ပြောပါတယ်။သူဂါဇာအလယ်ပိုင်းကခန်းယူနစ်ကိုပြန်ရောက်ချိန်မှာအဆောက်အုံအလုံးပြိုကျပျက်စီးနေတာကိုတွေ့မြင်ရပြီးအဲ့ဒီအပျက်စီးတွေကြားမှာလူတွေကနေထိုင်နေရတယ်လို့သူ့ရဲ့မျက်မြင်အခြေအနေကိုရှင်းပြပါရတယ်။အဲ့ဒီမှာရေနဲ့မိန်လာစနစ်မရှိသူစားစရာလည်းမရှိဘူးလို့သူကပြောတော့ပါတယ်ခင်ဗျာ။